ยี่มาสิตะกะอาณาติงอุชุนิเดอปอสั่นจินสนะปะตะเรโกสิตะเนยะตะพะกะเอ็นอาตองเนเนนาพันสิยาเรชิเนเบเมเลติกะเนมาเลงะมาเนงะตะวังลัมมาสะสนะปะซะจะราวาติกะเนเตยะเปะติจิชันยาอะมโยตะมีญาเนมาโรทะเมงเนโกอะลันลุบปิโรชิตะเตอะมโยตะมีสิจาวเนปอปอกเคบะเลยโซจิมารุวะโรอะเมนันโนโลบิยอมีเนยะอะยีหานิยุตะอะมโยตะมีเนกะอาลองเยอะยีชิเดดาเมอุปะติยะยอน้องสาวมุโตยูยะอะมโยตะวะยีดาเมดีอาณาติงปิโรเลน้องตอชิผัดละเดอะมโยตะมีโตตะเมญะ
စနထုတ်ပေါ်ရတာဖြစ်တယ်လို့လဲဆန္ဒပြသူတွေကပြောပါတယ်။မြန်မာစစ်တပ်ဖက်ကတော့ဆန္ဒပြသူတွေကိုတင်းလာနေကစပြီးတော့ချက်ချင်းပြစ်ခတ်နိုင်နေမယ်လို့သတိပေးချက်ထုတ်ပြန်ထားတာပါ။တချိန်ထဲမှာပဲကမ္ဘာတစ်ဝှမ်းကရေဆွမ်းတသိရှင်အမျိုးသမီးတွေကိုရွေးချယ်ပြီးတော့အမေရိကန်ကပေးအပ်နေတဲ့အမျိုးသမီးစွမ်းဆောင်ရည်စုပေးအပ်ပွဲကိုတော့အမေရိကန်နိုင်ငံခြားရေးဌာနမှဒီကနေ့ကျင်းပမှာပါ။ဒီနေ့ကမ္ဘာတစ်ဝှမ်းကစူရသူအမျိုးသမီးတွေထံမှာတော့မြန်မာနိုင်ငံမှာဖက်ဒရယ်စနစ်တည်ဆောက်ရေးနဲ့တရားမျှတမှုရရှိရေးကြိုးပမ်းသူလည်းဖြစ်2015ခုနှစ်ကပညာရေးပြုပြင်ပြောင်းလဲဖို့ကြောင်းသားသပိတ်ဦးဆောင်သူတို့လည်းဖြစ်တဲ့အမပြပြအောင်ပါဝင်ပါတယ်။ကိုဗစ်ကရောဂါကြောင့်အွန်လိုင်းကနေပဲကျင်းပမဲ့စုပေးအပ်ပွဲအခမ်းအနားကိုနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဦးဆောင်ကျင်းပမှာဖြစ်ပြီးသမ္မတကရောဂျီလ်ဘိုင်ဒန်ကမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒီစုကိုအရင်က88မျိုးဆက်နိုင်ငံရဲ့အကျဉ်းသူဟောင်းလည်းဖြစ်လက်ရှိပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အဖွဲ့ဝင်နဲ့ခိတနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်အမျိုးသမီးတွေအပေါ်အကြံဖတ်မှုမျိုးစုံကနေကပ်ကွယ်နိုင်မယ်ဥပဒေတွေပေါ်ပေါက်လာဖို့နဲ့ကချင်ပြည်နယ်ထဲမှာစစ်ပေါ်ရရဆက်ရေးဆောင်ရွက်ခဲ့သူကချင်တိုင်းရင်သူမမေစပယ်ချွန်းနဲ့ပဋိပက္ခဒေသကအမျိုးသမီးနဲ့ကလေးငယ်အရေးဆောင်ရွက်ပေးနေတဲ့ကရင်တိုင်းရင်သူနှော်ကညော်ဖော်လို့လည်းရရှိခဲ့ပူပါတယ်ကုလသမဂ္ဂရန်ကုန်ရုံးရဲ့နိုင်ငံတကာအမျိုးသမီးများနဲ့ဒီကနေ့ထုတ်ပြန်ချက်တယ်မှာလဲမြန်မာနိုင်ငံတော်ကအသက်ကြီးငယ်မရွေးအမျိုးသမီးတွေဟာဒီမိုကရေစီရေးတရားမျှတမှုနဲ့ငြိမ်းချမ်းရေးအတွက်ဦးဆောင်တောင်းဆိုနေကြတဲ့နေရာမှာရိုက်နှက်ပြစ်ဒဏ်ခံရတာဖမ်းဆီးခံရတာကဖော်ဝါဒကြီးစိုးမှုနဲ့ထုံနှံဆီလာတွေကိုတတ်သိရှိရှိစိန်ခေါ်နေကြတယ်လို့ဖော်ပြထားပါတယ်။